သမ္မတ်ထရမ့်နဲ့ဂျိုးဘိုင်ဒန်တို့အကြားမဲခွာချမှုအနှိမ်ငယ်သာရှိတဲ့ဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲကျင်းပရေးထိပ်တန်းတာဝန်ရှိသူတို့ကပြည်နယ်အတွင်းကမဲတမဲချင်းစီကိုလူတွေကိုယ်တိုင်လက်နဲ့အသေးစိတ်ပြန်လဲရည်တွက်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။ဆန္ဒမဲစစ်စစ်ပေါင်း၅သန်းနီးပါးပေးအပ်ခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာဂျိုးဘိုင်ဒန်ကသမ္မတ်ထရမ့်အပေါ်မဲပေါင်း 14,112 မဲနဲ့အသာစီးရနေတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့ပြည်နယ်အတွင်းဝင်ဖြစ်သူ Republican Party က Brett Raffensperger က Democrat နဲ့ Republican နှစ်ပါတီစလုံးကစောင့်ကြည့်လေ့လာသူတွေကိုမဲပြန်ရည်တွက်ချိန်မှာဖိတ်ကြားကြည့်ရှုစီမဲလို့ပြောပါတယ်။မဲရီကိုလူကိုယ်တိုင်ရည်တွက်မှာဖြစ်တယ်လို့ကွန်ပျူတာရဲ့ပုံရိပ်ရိုက်ကူးထည့်သွင်းသွားမှာဖြစ်ပြီးမဲပြန်လဲရည်တွက်မှုနိုဝင်ဘာလ20ရက်နေ့အရောက်ပြည်စည်းမယ်လို့ခန့်မှန်းထားပါတယ်။လောလောဆယ်အမေရိကန်ကမီဒီယာတွေကသမ္မတရွေးချယ်ရေးမဲ16မဲခွဲရန်ရှိတဲ့ဂျော်ဂျီယာပြည်နယ်နဲ့သမ္မတရွေးချယ်ရေးမဲ17မဲရှိတဲ့အရီဇိုနာပြည်နယ်တွေမှာဘယ်သူအနိုင်ရတယ်လဲဆိုတာကိုမကြေညာသေးပါဘူး။ရှင်ပြိုင်သူနှုတ်စလုံးသမ္မတရွေးချယ်ရေးမဲစုစုပေါင်း938မဲတွေကအနည်းဆုံးမဲ290အနိုင်ရဖို့လိုအပ်ပါတယ်ခင်ဗျ။